မြန်မာသမ္မတဦးသိန်းစိတ်ဟာဒီကနေ့မနက်ပိုင်းပဲအိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပမယ့်အချိန်20မြောက်အာဆီယံအိန္ဒိယထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်ရှိနေတာပါဒီလိုမျိုးအိန္ဒိယနိုင်ငံကိုသမ္မတဦးသိန်းစိတ်လာရောက်တဲ့အချိန်မှာပဲအိန္ဒိယရောက်မြန်မာဒီမိုကရေစီရေလှှရှားသူတွေကလည်းဆန္ဒပြနေကြပါတယ်ဘာကြောင့်အခုလိုဆန္ဒပြနေကြတာပါလဲဆန္ဒပြသူတွေကဘယ်အချက်တွေကိုအဓိကတောက်ဆိုဆန္ဒပြနေကြသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီဇင်ဘာလ20ရက်နေ့မှာပဲမြန်မာသမ္မတဦးသိန်းစိန်ဟာအာဆီယံထိပ်သီးခေါင်းဆောင်နေပါဝင်ပြီးတော့ဆွေးနွေးကြမယ်။အကြိမ်20မြောက်အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အိန္ဒိယနိုင်ငံနယူးဒေလီမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီအိန္ဒိယခီးစဉ်မှာသမ္မတဦးသိန်းစိန်နဲ့အတူနိုင်ငံသားရေးဝန်ကြီးဌာန၊စွမ်းအင်ဝန်ကြီးဌာန၊စက်မှုဝန်ကြီးဌာန၊ကျန်းမာရေးဝန်ကြီးဌာနနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေလိုက်ပါသွားကြတယ်ဆိုတာကိုနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ
်။ဟုတ်ကဲ့တော့ထွက်တာပဲပြောလို့ရတယ်။တပင်းကကျန်းသားပြောလို့မရဘူး။ဒီဝက်ဆိုက်မှာအခုပြန်လို့လုပ်နေပြန်လိုက်တယ်။အဲ့မှာပဲကြည့်ရောဟောလည်းလိုက်ပါဖတ်လိုက်ပါ။ဟာ
ဒါကတော့သမ္မတဦးသိန်းစိန်ရဲ့အိန္ဒိယနိုင်ငံခီးစဉ်သတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သမ္မတရုံးညွှန်ကြားရေးမှူးဦးစောထေးပြောပြခဲ့တာပါမြန်မာသမ္မတဦးသိန်းစိန်ရဲ့ဒီခီးစဉ်ဟာသမ္မတတက်တန်းအတွင်အိန္ဒိယကိုသွားရောက်တဲ့ဒုတိယအကြိမ်မြောက်ခီးစဉ်လည်းဖြစ်ပါတယ်အခုလိုမျိုးအိန္ဒိယနိုင်ငံကိုသမ္မတဦးသိန်းစိန်သွားရောက်တဲ့အချိန်လက်ရှိပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အရက်သားအစိုးရလက်ထက်တိုင်းရင်းသားဒေသတွေမှာစစ်ဖြစ်ပွားနေတဲ့အခြေအနေတွေနောက်ပြီးတော့လူခွေချိုးဖောက်ခံရမှုတွေနဲ့လက်ဗရောင်းတောင်အရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့တန်ဃာတော်တွေကိုအကြမ်းဖက်ဖြိုခွင်းမှုတွေနဲ့ပတ်သက်ပြီးတော့စန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကထိုင်တဲ့ပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်ဒီဇင်ဘာလ20ရက်နေ့ဟာဆိုရင်9ရက်တာထိုင်တဲ့ပိတ်ဆင်နွှဲခဲ့တာစရုဒ္ဓမြောင်နေ့ဖြစ်ပါတယ်လို့ဆန္ဒပြပွဲဦးဆောင်သူမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများအဖွဲ့ချုပ်ကဦးကျော်တန်းက VOA မြန်မာပိုင်းကိုပြောပါတယ်
ဒီကျွန်တော်တို့ဒီထိုင်သမီးပြုလုပ်ရတဲ့အကြောင်းရင်းတွေမှာရေရှည်အားဖြင့်ဒါကျွန်တော်တို့သဘာဝရည်မြတော်တောင်တွေကိုအရင်တည်တဲ့နိုင်ငံရဲ့ယင်းမြို့နာမှုတွေနဲ့ပတ်သက်လို့ဒါလူမှုကိုဒါအပြေဝသတိပေးရမယ်ဒီအရာတွေမျိုးလက်ပောက်ကိစ္စတခုတည်းမဟုတ်ဂျန်တဲ့နေရာတွေရောကုမ္ပဏီတွေကသိမ်းပြီးတော့ဒါလုပ်နေတဲ့စီမံချက်တွေရောနောက်တစ်ခုကြာကြာကျွန်တော်တို့ဘာမှကြည်ရရမသိရသေးဘဲနဲ့ဒီလက်ပောက်ကိစ္စနဲ့မြစ်ဆုပ်ကိစ္စနဲ့သိပ်ဆိုးရည်တွေကသိပ်ကြောက်စရာကောင်းတယ်နောက်ဆက် project လည်းရှိသေးတယ်ဒီကြောက်ဖြူဒါစိတ်ကန်းတာနဲ့ဒါဒီတောင်းွေ balance စီမံချက်ဆိုတာဒီလိုဟာမျိုးတွေအများကြီးရှိသေးတယ်ဒါကြောင့်ကျွန်တော်တို့ပြောနေတာကဒီတိုင်းပြည်ထဲမှာလုပ်တဲ့ဒါနိုင်ငံရေးနဲ့ဖက်ဆက်လုပ်တဲ့စီးပွားရေးစီမံကိန်းတွေအားလုံးကိုလူလူကြားထဲမှာအခုထင်ထင်ရှားရှားပို့ဖို့လည်းထုတ်ပြဖို့လိုတယ်လို့ကျွန်တော်တို့ပြောနေတာဖြစ်တယ်
။ဆန္ဒပြသူတွေရဲ့အဓိကတောင်းဆိုချက်တွေကတော့လက်ဗရောင်းတောင်အရေးမှာတန်ဃာတော်တွေကိုအကြမ်းဖက်နှိမ်နှင်းမှုမှာသမ္မတဦးသိန်းစိန်ကိုယ်တိုင်တောင်းပန်တဲ့အကြောင်းနဲ့နောက်ပြီးတော့ဒေသခံပြည်သူတွေနစ်နာဆုံးရှုံးမှုတွေကိုအဓိကထားပြီးတော့ထည့်သွင်းစဉ်းစားပေးတဲ့ဆိုတာကိုတောင်းဆိုထားတယ်လို့ဦးကျော်တန်းကပြောပါတယ်။
အဓိကအဖြစ်တော့ခုနကပြောလို့ပေါ့လက်ဗရောင်းတောင်မှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့အစိုးရရဲ့ကင်တွယ်ပုံတွေကမတရားဆိုလို့သူတို့လုပ်နေတဲ့ဟာတွေကလည်းမယိုးသားဘူးလို့ကျွန်တော်တို့ကပြောချင်တာပဲ။တာမာမော့တွေညီညီကျန်းကျန်းဆန္ဒပြနေတယ်ရဟန္တာကတွေပြီးတော့အိတ်ဆက်အားယူနေတဲ့အချင်းကိုယူပြီးတော့ဒီလိုမိလောင်ပုံနဲ့ပြစ်တယ်လို့ပြောလို့ဆိုတာကအမတန်ရိုက်ဆိုင်ကြမ်းတမ်းတဲ့အပြုအမူကိုကျွန်တော်တို့ကမြင်တယ်။ဒါဘလို့လူမျိုးပေါ်မှာပဲဖြစ်ဖြစ်ဘလို့အနေထားမျိုးပါပဲဖြစ်ဖြစ်မလုပ်တဲ့အလို့ဆိုလို့ကျွန်တော်တို့ကမြင်တယ်။ဒါလူသားတွေကလုံးဝပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလို့ပဲကျွန်တော်ဆုံးဖြတ်တယ်။ဒါကြောင့်ဒီဟာကိုအဲ့လိုပုံမှန်ပေါ်ဖို့အတွက်နိုင်ငံတကာမှာဖွင့်ချဖို့အတွက်ကျွန်တော်တို့ဒီထိုင်သပိတ်ကိုစလုပ်တယ်
။အခုလိုလက်ဗရောင်းတောင်အရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့တမ္ပရအနေနဲ့ကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့စစ်ဆေးပေးနေပေမဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်တွေအပေါ်မှာကျဉ်းနှံ့အားရမှုမရှိဘူးလို့လည်းဦးကျော်တန်းကဆက်ပြောပါဗျ။တ
ိတိသာသာရှင်းရှင်းလင်းလင်းမရှိဘူးလူလူကျဉ်းနှံ့လောက်တဲ့တာအဖြစ်ပါမလာဘူးဆိုတဲ့ဒါသူများတွေဝေဖန်တဲ့ကိစ္စပေါ်မှာကျွန်တော်ကသဘောတူတယ်။ဒီတိုင်းပဲကျွန်တော်လည်းဒီလိုပဲဆုံးဖြတ်တယ်ဒီလိုပဲမြင်တယ်ဒါတကယ်လက်တွေ့ကြတဲ့ပုံရုံးမှုတွေရှိဖို့လိုတယ်။အဲ့တော့ဒေါအောင်ဆန်းစုကြည်အနေနဲ့လည်းဒါစစ်အာဏာရှင်တွေစစ်အုပ်စုတွေဘက်ကအရင်ကသူတို့လုပ်ခဲ့တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့ကိစ္စပဲ။ဒါတို့ဘိုးဘွားအမှုလို့ဒါချရောက်တဲ့ကိစ္စမှာတိုင်းပြည်ကအားလုံးတီးတင်နေဆိုတဲ့အချက်တွေတို့တော့ဖွင့်ပြဖို့လိုတယ်။ဒေါ်စုအနေနဲ့လည်းအဲ့ဒီပုံစံတွေအားလုံးတိုက်တွန်းဖို့လိုတယ်လို့ကျွန်တော်တို့တော့မြင်တယ်။
ဒီလိုမျိုးမြန်မာနိုင်ငံထဲမှာလက်ဗရောင်းတောင်အရေးလိုမျိုးနိုင်ငံသားယင်းနှိမ့်နှံမှုစီမံကိန်းတွေအပါအဝင်နိုင်ငံထဲမှာဒေသခံပြည်သူတွေနဲ့နိုင်ငံသားယင်းနှိမ့်နှံသူတွေကြားမကျေနပ်မှုပြစ်ပခါတွေဖြစ်လာနိုင်တဲ့အပေါ်မှာအာဆီယံထိပ်သီးခေါင်းဆောင်တွေအနေနဲ့လည်းထည့်သွင်းစဉ်းစားနိုင်အောင်အတွက်ဒီထိုင်တဲ့ဘက်ကနေအထူးကရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်ပါတယ်လို့ဦးဆောင်စီစဉ်သူဦးကျော်တန်းကပြောပါတယ်ထိုင်တဲ့ဘက်9ရက်တာအဆုံးသတ်ပြီးတော့ဒီဇင်ဘာလ21ရက်နေ့မှာတော့အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးကျင်းပတဲ့နေရာအနီးအနားအထိချီတက်ဆန္ဒပြမှုတွေပြုလုပ်ကြမယ်လို့လည်းသိရပါတယ်အခုအချိန်မှာတော့အိန္ဒိယနိုင်ငံထဲမှာအာဆီယံထိပ်သီးအစည်းအဝေးကျင်းပနေတာကတကြောင်နောက်ပြီးတော့ဒီအိန္ဒိယမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားမှာဆိုတဲ့အတွက်လည်းလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားတယ်လို့လည်းသိရပါတယ်ရှင်